တာရှင်များဘေးရန်ခတ်သိမ်းကင်းကျင်းကြပါရလားခင်ဗျာဒီပတ်တင်ငွေရေးစကားဝိုင်းကိုတီးတန့်အစီအစဉ်တရအနေနဲ့ RFI ကပြင်ဆင်มาဖြစ်ပါတယ်တမရာကြီးဦးသိန်းစိန်ရဲ့နိုင်ငံရေးဆိုင်ရာအကြံပေးအဖွဲ့ခေါင်းဆောင်ဦးကိုကိုရိုင်းကိုနယူးယောက်မြို့ကိုရောက်ရှိစဉ် RFI ကပြီးခဲ့တဲ့ကြာသပတေးနေ့မှာတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်ဦးကိုကိုရိုင်းရဲ့ဖြေကြားချက်တွေကိုတတ်နိုင်မြပြည့်ပေစုံတင်ပြရင်းနဲ့တစ်ဆက်တည်းမှာပဲ NLD ခေါင်းဆောင်တဦးဖြစ်တဲ့ဦးဝင်းတင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အထွေထွေအတွင်းရေးမှူးနိုင်ဟန်သာတို့ရဲ့ဝေဖန်တုံ့တက်ချက်များကိုလည်းဥရဲတင်ဆက်မှာဖြစ်ပါရခင်ဗျာအခုပထမဆုံးဦးကိုကိုတိုင်းနဲ့ RFA တွေ့ဆုံမေးမြန်းကြတာကိုနားဆင်ပါခင်ဗျာဒေါ်စားသူကြီးနဲ့တမိုင်းဦးစင်းစင်းနဲ့ဆွေးနွေးပွဲတွေဖြစ်ပေါ်လာတာဘယ်လိုအခြေခံပေါ်တော့မှမူတည်ပြီးဖြစ်ပေါ်ခဲ့တယ်လို့ပြောနိုင်မလဲဆရာ
စပြီးပြောရမယ်ဆိုရင်တော့ကျွန်တော်တို့တမိုင်းရဲ့ inauguration address ကြီးမှာကွာပါပါတယ်ဘောရာချင်းမတူညီတော်ညာလည်းပဲအဲ့လိုမတူညီတာတွေခဏဘေးမှာထားပြီးတဲ့ခါကျတော့မှတူညီတဲ့အခြေခံလေးတွေကိုရှာပြီးတဲ့ခါကျတိုင်းပြည်ကျိုးအတွက်ကိုအတူတူဝိုင်းလုပ်မယ်ဆိုလို့ရှင်အဆင်ပြေလိမ့်မယ်ဆိုပြီးတော့မှသူအဲ့လိုကိုပြောခဲ့တာရှိပါတယ်သူပြောခဲ့တဲ့မိန့်ခွန်းကိုပဲသူဆက်ပြီးတော့မှဒါအကောင့်ထဲ foreign နေနေပေါ့နော်သူတာဝန်ယူပြီးတော့မကြခင်မှာပဲဒေါအောင်ဆန်းစုကြည်နဲ့တို့တို့ဆက်ဆံရေးဝန်ကြီးပေါ့ဦးအောင်ကြီးနဲ့ဆိုလို့ရှင်နံပါတ်3မှတ်တွင်မှ3-4ချိန်လောက်သူတွေ့လိုက်ကြတယ်တွေ့လိုက်ကြပြီးနောက်ပိုင်းမှာဆက်ပြီးတော့မှတမနာကြီးနဲ့ကိုယ်တိုင်ကိုပဲတရားညောင်ပြေဆုံးနိုင်ရတဲ့အခြေအနေတည်းကိုတိုးတက်လာတာပေါ့နိဟိုအကြောင်းကလည်းဖန်လာတာလည်းပါတယ်ပေါ့အဲ့အချိန်မှာကျွန်တော်တို့ macro economy နဲ့ပတ်သက်ပြီးတော့မှဘယ်လိုပြည်ပြင်ပြောင်းလဲမစဲအလုံးစုံစုနေဘဲကိုလည်းဟိုဒေါန်ဆန်းစုကြည်ကတက်ဖို့ဟောတော့လက်ခံလိုက်တယ်လက်ခံလိုက်တော့ဒါနေပြီးတော့မှလုံးမှာဆိုတော့တမနာကြီးရဲ့ရုံးကလည်းပဲနေပြီးတော့မှရှိတဲ့အခါကျတော့တော်တော်လေးအဆင်သင့်သွားတာပေါ့သူကိုယ်တိုင်လည်းဒါပထမဆုံးအချိန်နေပြီးတော့ရောက်ဖို့သွားတာပေါ့နော်ဆိုတော့ဘာပြောပြောဒီဥစ္စာတစ်ဖက်နားလည်မှုရဖို့အတွက်ပေါ့နော်ဒါကျွန်တော်တို့တော်တော်လေးကိုရေးကြည့်တဲ့အစစ်ပိုင်းတစ်ခုပေါ့အောင်မြင်မှုတစ်ခုလည်းဖြစ်သွားပါတယ
်တမရိုင်းနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ထပ်ပြီးတွေ့ဖို့တော်အစီအစဉ်များရှိတယ်ထင်လားစအ
ဲ့ဒါတော့ကျွန်တော်လည်းမပြောရဘူးဒါပေမဲ့လည်းရှစ်ဆက်ပြီးတော့ဒီလမ်းကြောင်းကတော့ကျွန်တော်မြင်နေတာကအရင်တော့ဆိုလို့ရှိရင်ဒီဆိုးရရဲ့အဖွဲ့အစည်းရဲ့မူဝါဒနဲ့ဒီဒေါ်အောင်ဆန်းစုကြည်တို့ရဲ့သဘောထားချင်းမတူညီတဲ့အုပ်စုရဲ့လမ်းကြောင်းနေရာကျွန်တော်ရင်းပြိုင်ကိုသွားနေကြတယ်မစုံစည်းနိုင်ဘူးပေါ့ခုဆိုလို့ရှင်စုံစည်းတဲ့လမ်းကြောင်းကိုဝင်လာပြီပေါ့နော်ဝင်လာပြီဆိုတဲ့အခါကျတော့ရှေ့ဆက်ပြီးတော့မှတမန်တော်ကြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့လည်းမဟုတ်ပါဘူးပို့ပြီးတော့မှအရေးကြီးတာကအားလုံးသောကျွန်တော်တို့မျိုးသားနိုင်ငံရေးအင်အားစုတွေဟာနိုင်ငံတော်တည်ဆောက်ရေးမှာအတူတူဝိုင်းဝန်းပါဝင်ပြီးတော့မှဆောင်ရွက်ကြဖို့ပေါ့ဒါကျွန်တော်တို့ရဲ့အဓိကအကြဆုံးသောရည်မှန်းချက်ပေါ့နော်အဲ့ဒီနေရာမှာတသားလေးဝင်ပြီးတော့မှအတူတူဝင်လုပ်ကြပြီဆိုမှတော့ဒါဘာမှထူးပြီးတော့မှပြောစရာလိုတော့တဲ့အနေအထားမျိုးမဟုတ်တော့ပါဘူး
အဲ့ဒါဆိုဒုတိယအဆင့်အနေနဲ့ကသမရဦးသိန်းစိန်နဲ့ဆရာတို့အကြံပေးပုံကိုယ်တွေပါဝင်အစိုးရပိုင်းတာဝန်ရှိပုံကိုယ်အများစုနဲ့ဒီဘက်ကလည်းဒေါအောင်ဆန်းစုကြည်ပါဝင်တခြားပုံမှုများပြတဲ့ဒီလိုလူပုံကိုယ်များနဲ့ဒီလိုတွဲဆုံဆွေးနွေးပွဲကြီးကျွန်တော်တို့မျှော်လင့်လို့ရမှာလားခင်ဗျာ
။အော်ဒါတော့နှစ်ဖက်ပေါ့နှစ်ဖက်လူကြီးတွေရဲ့ vision ပေါ်မှာလည်းမူတည်ပါလိမ့်မယ်။ဒါမှမဲ့လည်းတရားပေါက်ကတော့ဘာလဲဆိုတော့ကျင်အတူတူလက်တွဲပြီးတော့မှဆောင်ရွက်နိုင်မယ်ကာလကိုတော့ကျွန်တော်တို့မျှော်မှန်းထားပါတယ်
။ဆရာတို့ကဒီနိုင်ငံရေးအကြံပေးပုဂ္ဂိုလ်ဖြစ်တဲ့အတွက်သမရာကြီးကဒေါအောင်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာဟောဒီတွေ့ဆုံပြီးမှဟောဘာတွေပြောဆိုဆွေးနွေးမယ်ဒါမှမဟုတ်ဘာတွေပြောဆိုခဲ့တယ်ဆိုတော့ရှိမှာပဲလို့ကျွန်တော်ထင်ပါတယ်နည်းနည်းပြောနိုင်မှာဆရာ
ကောင်းပါတယ်ကျွန်တော်ပြောနိုင်တယ်လို့ပြောရလို့ရှိရင်တော့ဟိုအများကြီးပဲသမရာကြီးဘက်ကလည်းပဲဟိုအားရကျေနပ်မှုရှိပါတယ်ဒေါအောင်ဆန်းစုကြည်ဘက်ကလည်းပဲသူ့အနေနဲ့အားရကျေနပ်မှုရှိတယ်လို့ပြောပါတယ
်ဟိုကျောင်းဆိုင်ရဲ့ပုံသမရာဦးသိန်းစိန်အိမ်မှာဒီချိတ်ဆွဲတဲ့ကိစ္စကိုဘာလို့များသိလဲ
တော်ဆန်းစုကြည်နဲ့သမရာကြီးနဲ့မတွေ့ခင်ကတည်းကကျွန်တော်သမရာကြီးယုံငန်းနဲ့ပေါ့နော်ရောက်ဖို့ပါတယ်တော်တော်ကြာပါပြီဒါငကိုရေချိတ်ထားပြီးသားကျွန်တော်တောင်းမှပဲစပြီးတော့မှမြင်နေရပဲစိတ်ထဲမှာတော့ပေါ့နော်ဟိုတော်တော်လေးကိုသမရာကြီးရဲ့ idea ကိုကျွန်တော်တော်တော်သဘောကျတယ်တော်တော်လေးလေးစားတယ်ပေါ့နော်တကယ်သူကနိုင်ငံရဲ့ founder ပေါ့အဲသူကတရားနေရပြီးမှချိတ်ထားတယ်နောက်တစ်ဖက်မှာလည်းပဲဘယ်သူမှမခွဲခြားဘဲနဲ့နိုင်ငံတော်မှာကြည့်ခဲ့ဖြစ်ခဲ့တဲ့လူတွေအကုန်လုံးရဲ့တပ်ပုံတွေကိုနောက်တစ်ဖက်နိုင်ငံမှာချိန်ထားတယ်အကုန်တန်းစီပြီးတော့မှချိန်ထားတယ်ဘယ်သူ့အိုမှဒီတမိုင်းကြောင်းမျက်နှာစာမှာပယ်မပြစ်ဖဲနဲ့မေးပြောင်မပြစ်ဖဲနဲ့အမှတ်တရဂုံပြုတ်ပြီးတော့မှချိန်ဆွဲထားတယ်ဆိုတာဒါတော်တော်လေးစားလိုက်တဲ့စိတ်ဓာတ်လို့တော့ကျွန်တော်ကတော့လုံးမြင်ပါတယ
်ဆရာဘောဘုရားအောင်ဆောင်ဘယ်လိုမြင်လဲ
ဘုရားအောင်ဆောင်ကျွန်တော်ငငယ်လေးကတည်းကကျွန်တော်တို့ရဲ့ idol ပေါ့နော်အတူယူရတဲ့ခေါင်းဆောင်ကြီးပဲဘုရားအောင်ဆောင်ကကျွန်တော်တို့ရဲ့အမြဲတမ်းလေးစားလိုက်တဲ့အတူယူရမယ်ကျွန်တော်တို့ရဲ့အမျိုးသားခေါင်းဆောင်ကြီးဖြစ်နေမှာပါ
ဒေါအောင်ဆန်းစုကြည်ရောဆရာဘယ်လိုမြင်လဲ
။ဒေါအောင်ဆန်းစုကြည်လည်းပဲဘိုးကျောင်းဆန်းရဲ့သမီးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံခေါင်းဆောင်ကြီးရဲ့သမီးဆိုတော့ကျွန်တော်တို့ရဲ့အင်တန်မှလေးစားတဲ့ဒါအမကြီးပေါ့နော်။နောက်တစ်ခုကလည်းပဲသူ့ရဲ့ဉာဏ်အမျိုးမြင်ပေါ့နော်။ဉာဏ်ပညာတွေအင်တန်မှပဲ ဟိုထူးခြားတယ်ထင်မြင်တယ်နိုင်ငံတကာနဲ့ပတ်သက်လို့ရှင်လည်းပဲသူမှတော်တော်နဲ့ဆက်ဆက်သိမြင်နေပေါ့နော်ဒီအတွက်ကတော့ကျွန်တော်တို့ကစူပေါ်မှာအများကြီးလေးစားပြီးသားဖြစ်ပါတယ
်ရှေ့ဆက်ပြီးဒေါအောင်ဆန်းစုကြည်ကဒီမြန်မာနိုင်ငံကြီးမှာဘယ်လိုပါဝင်လာမယ်လို့ဆရာထင်ပါလဲ
အဲဒီဥစ္စာတော့အကြောင်းမျိုးမျိုးပေါ်မှာမူတည်မယ်ပထမအကြောင်းချက်ကတော့အခြေခံဥပဒေအခွင့်အရေးပေးသလောက်ဒါသူကပါဝင်နိုင်မယ့်အနေအထားမျိုးကြီးရှိတယ်နောက်တစ်ခုကတော့ဗာလဲဆိုတော့သူကိုယ်တိုင်ရဲ့ဘယ်လို contribute လုပ်မလဲဆိုတဲ့သူရဲ့စေတနာပေါ်မှာပေါ့နော်အဲ့တော့အခြေခံဥပဒေရသူကတနည်းအားဖြင့်ကိုသူမပါနိုင်တော့ညာတခြားနေရာမှာအများကြီးလုပ်နိုင်တာရှိပါသေးတယ်ဘာကြောင့်လဲဆိုတော့သူက self public figure ပဲလေကျွန်တော်တို့ပြောရမယ်ဆိုရင်တော့ဆိုတော့သူကပြည်သူလူထုပေါ်မှာနိုင်ငံတကာဒီ community ပေါ်မှာပေါ့နော်နိုင်ငံတကာအတိုင်းအဝန်ပေါ်မှာသူ့အနေနဲ့တော်တော်လေးကိုဆွဆောင်နိုင်တယ်ဆက်သွယ်ထားနိုင်တယ်ကွန်ရက်တွေရှိနေတယ်ဆိုတော့ဒါတွေကိုအသုံးပြုပြီးတော့မှကျွန်တော်တို့နိုင်ငံရဲ့ခေါင်းကျိုးအတွက်ပေါ့နော်အလုံးပြည်သူလူရဲ့အကျိုးစီးပွားအတွက်ကိုအများကြီးဖြည့်ဆည်းပေးနိုင်တဲ့ဒီကိစ္စကိုတိတိယောက်အကျိုးပြုနိုင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေကိုပြင်ဆင်ဖို့လို့ပြုပြင်လို့ဖြစ်လာနိုင်ပါသလားခင်ဗျ
။ပြင်လို့မရတဲ့အခြေခံဥပဒေဆိုဘယ်မှာမှမရှိပါဘူး။ခြေနေပေါ်မှာမူတည်ပြီးတော့အခြေခံဥပဒေဆိုရလဲပြင်ဆင်လာကြမှာပေါ့နော်။ဥပမာပြင်ဆင်လို့ရှိရင်ကျွန်တော်တို့အင်ဒိုနီးရှားနိုင်ငံမှာစပြီးတော့မှပြုပြင်ပြောင်းလဲခါစားအခြေခံဥပဒေရသူတို့လွှတ်တော်ထဲမှာတမရတာကိုယ်စလဲရေအများကြီးပါခဲ့တာပဲအခုဆိုလို့ချင်းတမရတာကိုယ်စလဲလုံးဝမရှိတော့တဲ့အနေအထားမျိုးကျွန်တော်ရဲ့အခြေခံဥပဒေမှာလည်းပြုပြင်နိုင်ရဲ့ပြုပြင်ဖို့အတွက်ခွင့်ပြုထားတဲ့ပုံမှန်တွေပါပြီးသားဖြစ်ပါတယ်အဲဒီပုံမှန်တွေအတိုင်းကျွန်တော်တို့ခြေရန်ဥပဒေပြင်ဖို့ကလည်းပဲမဖြစ်လာနိုင်စရာအကြောင်းမရှိပါဘူ
းဘုမအင်မတန်လူစိတ်ဝင်စားတဲ့အကြောင်းအရာတရားကတော့ဒီလစ်စုံရေကာတာတိဆောင်ရေးကိစ္စပါဘယ်လိုမြင်ပါလဲခင်ဗ
ျကျွန်တော်ကတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလို့ခေါ်နေတော့တွန်းကျင်တဲ့လူတော့မဟုတ်ဘူးပေါ့နော်သို့တော်ညာလည်းပဲဒီမြစ်ဆုံရေကာတာကခေတန်းစပြီးရှင်းမြပြောလို့ရှင်တော့အရင်အစိုးရလက်ထက်ကနေပြောမှသဘောတူပြီးစခဲ့တဲ့ဒါစီမံကိန်းကြီးတစ်ခုပါပဲဒီစီမံကိန်းကြီးတာအောင်မြင်မယ်ဆိုရင်တော့ဒီစီးပွားရေးအကျိုးစီးပွားအရာတော့ကျွန်တော်တို့မှတစုံတရာတော့အတိုင်းတာဒီကိုတော်တော်များများရမယ်ခုလိုစီးပွားရေးပြင်ပြောင်းလဲမှုလုပ်နေတဲ့အချိန်မှာကျွန်တော်တို့ကငွေလုံးငွေရင်းပေါ့နော်အရင်နှီးရလို့တယ်ဒါလည်းပဲမရှိမဖြစ်သို့တော်ညာလည်းပဲတစ်ဖက်မှာလည်းပဲဒီတဘာဝပတ်ဝန်းကျင်ရတာထိခိုက်မှုကစီဝါရေးကျိုးမြတ်တဲ့ပို့ပြီးတော့မှများမလားဘယ်လိုတခြားနည်းလမ်းနဲ့ပြုပြင်ပြောင်းလဲနိုင်မလဲဖန်တီးနိုင်မလဲပေါ့နော်ဒါတွေကလည်းပဲဆွေးနွေးစရာဖြစ်လာတယ်တချို့ကလည်းပဲဒီတဘာဝပတ်ဝန်းကျင်ရထိခိုက်မှုကအရင်ကြီးကျယ်လိမ့်မယ်အရာဝင်းကြီးတခုလုံးတော့မှပဲဒါပျောက်သွားနိုင်တယ်ဆက်ပြင်းဆွေးညာတာတွေရှိတယ်ဒီဆွေးညာတွေလည်းကျွန်တော်တို့ကသဘောပေါက်ပါတယ်နားလဲလဲပါဘာကြောင့်လဲဆိုတော့ကျွန်တော်ကိုယ်တိုင်ကအရာဝင်းမြေဘေးမှာမွေးလာတာမြင်းမူစာတီပါစကိုင်းကမြင်းမူစာတီကျွန်တော်အရာဝင်းမြေတောက်ပြောငငယ်လေးတဲ့ကြီးလာတယ်လို့ဆိုတော့အရာဝင်းမြေကိုကျွန်တော်တို့လည်းပဲအင်တမပဲဟိုမျက်နှိုးပါတယ်။ဒါဆိုဒါကြီးကကျွန်တော်တို့မြန်မာတဲ့နိုင်ငံလုံးရဲ့အသက်သွေးကြောပဲလေ။ဒါရင်းနဲ့ပတ်သက်ပြီးတော့ဘသူကြောင့်ဘဝကြောင့်ဖြစ်တယ်ဆိုရင်လည်းမျိုးထိုးနေစရာဖြစ်တင်နေရလုံနေလို့ရှိရင်ဒီမြင့်ကြီးကပိုကောင်းလာမှာမဟုတ်ဘူး။ဘိုင်းလုကြဘူးပဲလို့လား။ဘိုင်းလုကြတဲ့အခါမှာကျွန်တော်တို့ပြည်တွင်းအားနဲ့မနိုင်လို့ရှိရင်ဒီဘက်ကနေပြီးတော့မှဒီကျွန်တော်တို့ဒီပညာတွေကျွမ်းကျင်မှုတွေပေါ့နော်။အကူအညီတွေတောင်းမယ်။ဆိုတော့အားလုံးပြည်သူလူထုကလည်းပါမယ်အစိုးရလည်းပါမယ်။နောက်ပြီးတော့မှကျွန်တော်တို့လူမှုရေးအဖွဲ့အစည်းတွေလည်းပါမယ်ပေါ့နော်။တိုင်းရင်းသားတွေအကုန်လုံးလည်းပါမယ်ပေါ့နော်အလုံးဘွားပြည်မှာလောက်ကြမယ်ဆောင်းဆောင်လိုက်မယ်ဆိုတော့မျိုးဆက်တွေအတွက်ကိုကျွန်တော်တို့ဒီအရာဝင်းမြေကြီးကိုအကောင့်တိုင်းစက်ခံနိုင်ဖို့အတွက်ချန်ထားနိုင်ရမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဘယ်လိုရှိပါလဲခင်ဗ
ျဟုတ်ကဲ့ဒီဥစ္စာလည်းပဲနိုင်ငံတကာမှာပေါ့နော်နေရာတကာမှာတော်တော်လေးပြောဆိုနေကြတာပေါ့နိုင်ငံတော်အစိုးရရဲ့ဒီရည်တည်ချက်ကတော့နိုင်ငံရေးအကျဉ်းသားဆိုတာမရှိဘူးဆိုပြီးတော့မှရည်တည်ထားပါတယ်သို့တော်လည်းပဲနိုင်ငံတကာလည်းပဲဒီကိစ္စကြီးအရေးကြီးတဲ့ issue တစ်ခုအနေနဲ့တို့အနေနဲ့ကျွန်တော်တို့နဲ့တွေ့တိုင်းဆွေးနွေးတိုင်းမှာကအမြဲတမ်းဆွေးနွေးကြပါတယ်။စည်ရင်းကတော့2000ကျော်ပေါ့နော်။2000ကျော်ဆိုရင်လည်းပဲကျွန်တော်တို့ထိုင်းနယ်စပ်ရဲ့ဟိုဘက်မှာရှိနေတဲ့ AEPP ဖွဲ့တွေကတော့ပြည်စုထားတဲ့စည်ရင်းပေါ့။ဒါဘယ်လောက်ကြီးတိကျတယ်ဘယ်လောက်ကြီးမတိကျဘူးဆိုတာကျွန်တော်လည်းသိတော့မသိဘူး။သို့တော့တက်ဆိုင်တဲ့တာဝန်ရှိတဲ့ဒီပြည်ရေးဝန်ကြီးဌာနတွေကပြန်စီစစ်တဲ့အခါကျတော့သူတို့ပြောတဲ့စည်ရင်းတိုင်းတော့မရှိတော့ဘူး။အဲ့ဒီထက်မှတော့မှပဲတချို့သောပုံကူများသည်serious crime ပေါ့ဒီမှာဆိုလို့ရှိရင်အကြမ်းဖက်တဲ့ဘုံဖောက်ခွဲမှုတွေ၊နောက်မွေးဆေးဝါးမှုတွေ၊လူသားမှုတွေစတဲ့အမှုကြီးတွေနဲ့ဆက်ဆက်နေတဲ့လူတွေလည်းဒီစင်းထဲမှာပါနေတယ်ဆိုတော့ရာနဲ့ချီပြီးတော့မှပါနေတယ်လို့ပြောပါတယ်။ဆိုတော့ပြင်ဘက်ကနေပြီးတော့မှတောင်းဆိုနေတဲ့အတိုင်းဒီလူတွေကိုထွင်ချက်မရှိချက်ချင်းလှုပ်ပေးရမယ်ဆိုတဲ့ကိစ္စမှာတော့ကျွန်တော်ထင်တယ်ဟိုနိုင်ငံတော်ဆိုရအနေနဲ့လည်းအများကြီးစဉ်းစားရပေါ့အခြေအနေတွေရှိပါလိမ့်မယ်။နောက်တစ်ခုကလည်းပဲသူပြင်ပြောင်းလဲရေးကိုလုပ်နေကြတဲ့အခြေအနေမှာဟိုခြေကျွပေါ့နော်ဘာလိုအပ်တယ်ဆိုတော့ကျွန်တော်ကတိုးတက်မှုလည်းလိုအပ်တယ်၊တည်ငြိမ်မှုလည်းလိုအပ်တယ်။တိုးတက်မှုတည်ငြိမ်မှုတက်ကိုအကုန်လုံးကိုတင်းတင်းကြပ်ချုပ်ကန့်ထားဖို့ဆိုလို့ရှိရင်မဖြစ်နိုင်ဘူး။လွတ်လပ်မှုဆိုတာလည်းလိုအပ်တယ်။ဆိုတော့အဲ့ဒီသုံးခုကိုကျွန်တော်မျက်မြတ်တတ်တာချိန်ညှိပြီးတော့မှသွားရတာပေါ့နော်။သွားတဲ့အခါကျတော့
တစ်ဖက်မှာလည်းပဲဒီတည်ငြိမ်မှုကိုထိန်းထိန်းသိမ်းသိမ်းနဲ့တစ်ဖက်မှာလည်းပဲတိုးတက်မှုရအောင်နဲ့တစ်ဖက်ကလည်းလူဒီချင်းအောင်လွတ်လပ်မှုကိုလည်းပေးနိုင်မှုတက်ကိုအားလုံးကိုသူတို့ချိန်ဆနေရတယ်လို့ကျွန်တော်ထင်ပါတယ
်လွတ်မြောက်ရေးတော့ပထမကိစ္စပေါ့နော်တခြားဒီနှစ်ရှစ်လာများရှိနေကိစ္စတကူကဥပမာဖြင့်ရန်ကုန်မှာရှိတဲ့လူတယောက်ကိုခန်းကြီးကျင်းဆောင်ပို့မယ်စစ်တွေကျင်းဆောင်ပို့မယ်အဲ့လိုဝိလံခေါင်းပွားတဲ့ထောင်နေပို့ထားခြင်းအပြင်ဘယ်လိုမှဆိုဘလောက်ဒုက္ခရောက်နိုင်လဲဆိုတော့ကျွန်တော်ထင်ပါတယ်ဒါဟိုဆရာတို့လူပုဂ္ဂိုလ်တွေမဟုတ်တာမန်လူပုဂ္ဂိုလ်များသာပင်အလွယ်တကူမြင်သာတဲ့ကိစ္စပါအဲ့လိုကိစ္စမျိုးဆရာဆရာအနေနဲ့ဟောဒီအဲသမရာကြီးကိုဖြစ်ဖြစ်အကြံဉာဏ်တွေပါရင်များပေးဘူးလားဒါမှမဟုတ်ပေးဖို့များရှိလားဆရာ
ဩလောလောဆယ်တော့အဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သိပြီးနေဖြစ်သေးပေါ့နော်ဟိုတခြားသောကိစ္စတွေမှာကျွန်တော်တို့မှအများကြီးရှိတယ်သို့တော်များလည်းပဲဟိုဖြစ်နိုင်တဲ့လောက်ဒါကိုယ်နိုင်ငံသားတွေပဲကိုယ်နိုင်ငံသားတွေမှာသူ့ရဲ့တရားဥပဒေအရသူစီရင်ချက်ချခံထားတဲ့အချိန်မှာသူရရတဲ့ရလိုက်တဲ့ပေါ့နော်ခွင့်ရေးတွေနောက်ပြီးတော့မှအဆင်ပြေရပြေချောင်းနေဖြစ်နိုင်လို့ရှင်တော့အကောင်းဆုံးမှာပဲဥပမာပြောရလို့ရှင်ခုတောင်မှပဲလက်နဲ့ကိုင်းပြီးတော့မှဆန့်ကျင်တိုက်ခိုက်နေတဲ့လူတွေလူချင်းချမ်းသာခွင့်ပေးဖို့ဟုတ်တယ်မလားပြင်မဲ့ရောက်နေတဲ့ဒီသဘောထားကွဲလဲလူတွေပြန်လာဖို့ဆိုပြီးမှလုပ်နေကြတယ်ဆိုတော့အဲထဲမှာရှိနေတဲ့သဘောထားကွဲလဲတဲ့လူတွေကိုလည်းပဲကျွန်တော်အနေနဲ့ပြန်မကြည့်နိုင်ကြတော့အကြောင်းမရှိပါဘူးဆိုတော့ဒါတွေကလူသားချင်းစာနာမှုအနေထားနဲ့ကတော့ဖြည်းဖြည်းပို့ပြီးတော့မှအခြေအနေတွေကဆော့ရုပ်သွားလို့တော့မရှိပါဘူးတိုးတက်လာဖို့ပဲရှိနေမယ်လို့ပဲကျွန်တော်ပြောချင်ပ
ါဆရာတို့ဒီကိုအခုဒီခီးထွက်လာတဲ့ကိစ္စအဲအကျိုးအကြောင်းကျွန်တော်သိအောင်ပါခင်ဗျာပါရည်ရကြလဲ
မှန်တော့ဒါပထမဆုံးမေးတင်တာဆိုတော့ကျွန်တော်တို့ကတော့ဒီကုလသမဂ္ဂအထွေထွေညီလာခံကိုပေါ့နော်တက်ရောက်လာကြတဲ့နိုင်ငံတကာကိုယ်စားလှယ်တွေပေါ့နိုင်ငံတကာကိုယ်စားလှယ်တွေကမြန်မာအရေးကိုစိတ်ဝင်စားတဲ့ပုံစံတွေရှိပါတယ်နောက်ပြီးတော့မှဒီအမေရိကန်နိုင်ငံမှာလည်းပဲမြန်မာအရေးကိုစိတ်ဝင်စားကြတဲ့ဟုတ်ပညာရှင်တွေနောက်တခြားသောပုဂ္ဂိုလ်တွေပေါ့နော်ထင်ရှားတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒီပုဂ္ဂိုလ်တွေနဲ့ကျွန်တော်တွေ့ဆုံပြီးတဲ့ခါကျတော့မှသူတို့ဘက်ကအမြင်တွေကိုလည်းကျွန်တော်တို့နားထောင်ကျင်တယ်ပေါ့နော်သူတို့ဘက်ကမြန်မာနိုင်ငံမှာအခုလက်ရှိဖြစ်ပေါ်တိုးတက်ပြောင်းလဲနေတဲ့ဒီအခြေအနေတွေပေါ်မှာသူတို့အမြင်လေးတွေလည်းကျွန်တော်ကသိကျင်တယ်နောက်ကျွန်တော်တို့ဘက်ကသူတို့မေးစရာရှိတာလေးတွေသူတို့သိကျင်တာလေးတွေပေါ့သူတို့ကလည်းပဲအပြင်ကလူကြီးဆဲခါကျတော့အတွင်းမှာဖြစ်နေတဲ့အခြေအနေတွေသိကျင်တယ်ကျွန်တော်တို့ကလည်းပဲလက်ရှိဖြစ်နေတဲ့အခြေအနေတွေကျွန်တော်ပြန်ပြောမှရှင်းပြတယ်ကျွန်တော်တို့ရဲ့လိုအပ်ချက်လေးတွေပေါ့နော်နောက်ပြီးတော့မှဘယ်လိုအတူပူးပေါင်းပြီးတော့မှဆောင်ရွက်နိုင်မလဲဆိုတာလေးတွေကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဒါကတော့အလွတ်သဘောပါပဲအလွတ်သဘောဆွေးနွေးတဲ့သဘောပါပဲသို့တော်ညာလည်းပဲဒီခီးစင်မှာကျွန်တော်တို့တွေ့တာတော့တော်တော်လေးပဲအားတက်စရာပါပဲတွေ့သည်များကျွန်တော်တို့တွေ့ဆုံခဲ့တဲ့ဒီပုံကိုယ်တိုင်းလူလူကပဲကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်ပြောင်းလဲတိုးတက်နေတာလေးကိုသူတို့အတိအမှတ်ပြုကြပါတယ်ထပ်ပြီးတော့လည်းပဲပူးပေါင်းဆောင်ရွက်ဖို့အတွက်ကိုဟုတ်နော်ဟိုလိုလိုလားလားရှိကြတယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ
်ဆရာတို့အမေရိကန်အစိုးရဘက်ကဒီလိုပုံစံတွေများတွေ့ခဲ့တယ်ကျွန်တော်သိမှရမှာခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မစ္စတာဒါရက်မစ်ဆိုပေါ့နော်ကျွန်တော်တို့အမေရိကန်သမ္မတရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့လည်းကျွန်တော်တို့တွေ့ခဲ့ရပါတယ
်အဲ့တော့ဆရာအခုအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအစိုးရကြားဆက်ဆံရေးရှေ့ကိုဘယ်လိုမြင်လဲခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးကတော့မစ္စတာဒါရက်မစ်ဆိုကိုယ်တိုင်လည်းပဲကျွန်တော်မြန်မာနိုင်ငံကိုရောက်ခဲ့ပြီးပါပြီတိတ်မကြိုင်ရမယ်ရောက်ခဲ့တယ်အဲဒီကလည်းကျွန်တော်တွေ့တယ်ဒီမလာတော့လေကျွန်တော်ထပ်တွေ့ပါတယ်ဒါအပြင်ကိုပဲကျွန်တော်တို့ဒီအစိုးရချင်းနေမှာဟုတ်ဖဲနေပေါ့နော်ကျွန်တော်တို့ထပ်ပြီးတော့မှ track 2ပေါ့ဒီခြားအပြင်လမ်းကြောင်းကနေပြီးတော့လည်းပဲပြည်သူလူထုချင်းပြည်သူလူထုချင်းထပ်ပြီးတော့မှထိတွေ့နိုင်ဖို့စသဖြင့်ပေါ့ဘာဖြစ်လို့လဲဆိုတော့ American အစိုးရနဲ့မြန်မာအစိုးရနဲ့ကြားဆက်ဆံရေးဟာတချို့သောတိုင်းဒါတီကနည်းနည်းလေးခက်ခဲလေးတွေရှိခဲ့တဲ့ဥစ္စာအဓိကကတော့ကျွန်တော်တို့သုံးသပ်တဲ့ဥစ္စာတော့နှုတ်နှစ်ဖက်ပေါ့နော်သုံးသပ်တာတော့ထိတွေ့မှုနေခဲ့ကြတယ်လက်ကောက်အစ်စပိုးရှောထိထိတိမှုနေခဲ့ကြတဲ့ခါကျနှုတ်နဲ့ဖက်နားလည်မှုမှလည်းပဲအားနေခဲ့ကြတယ်ဆိုတော့အဲ့လိုအားနေမှုတွေကိုရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီပို့ပြီးတော့မှတွေ့ဆုံထိတွေ့ကြဖို့ပေါ့နော်ထိတွေ့ကြဖို့ဆာမန်လည်းအစိုးရချင်းအစိုးရရရှိရရှိချင်းချင်းအဲ့လိုတည်းမဟုတ်ဘဲနဲ့ပေါ့နော်ကြံတဲ့ဒီလူဖွဲ့စည်းရဲ့အစိတ်ပိုင်းတွေဖြစ်တဲ့ဥပမာဆိုပညာရှင်အဖွဲ့တွေအချင်းချင်းတွေ့ဆုံဖို့နောက်ပြီးတော့မှခြားသောကျွန်တော်တို့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်လည်းပညာတော်သင်တွေပေါ့နော်ဒါမျိုးတွေပို့ပြောမှတိုးမြင့်နိုင်မှုစသဖြင့်ပေါ့နှုတ်နှစ်ဖက်လူဖွဲ့စည်းနှစ်ခုရဲ့ဆက်ဆံမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်မီဒီယာဆိုတဲ့ဒီလိုပါမီဒီယာချင်းချင်းမီဒီယာ exchange ပေါ့ဒါမျိုးတွေဖြစ်လာမယ်ဆိုရင်ဟိုမှာဖြစ်နေတာတွေဒီကပို့တည်မယ်ဒီကမြင်နေတာတွေဟိုကပို့တည်မယ်ဆိုတာကြတော့နှစ်ခုပေါင်းပြီးတော့မှဒီလို common ground ကိုရှာမလဲဘယ်လိုပူးပေါင်းဆောင်ရွက်နိုင်မယ်အဖြေမျိုးပေါ့နော်ဒါမျိုးရနိုင်မယ်ဆိုတော့ပုံနိစ္စလာလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေကိုကျွန်တော်တို့ကပြန်တင်ပြီးတော့မှဆောင်ရွက်သွားဖို့အတွက်နီလန်းရှာကြဖို့ဒီကိုရောက်နေကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒါဆိုကျွန်တော်တို့ရှေ့လျှောက်ပြီးအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးတွန်းပြန်လာတာအများကြီးဖြစ်ပေါ်လာနိုင်တာပေါ့ခင်ဗျာ
ကျွန်တော်လည်းအဲ့လိုပဲမျှော်လင့်ပါတယ
်အခုကျွန်တော်ဒီတိုင်းသားတွေနဲ့မြန်မာတပ်မတော်ကြားဖြစ်ပွားနေတဲ့ကိစ္စဘယ်လိုမြင်လဲခင်ဗျာ
အဲ့ဒီအရလည်းပဲတစ်ဖက်နဲ့တစ်ဖက်ပေါ့နော်နားလည်မှုချင်းက ခံစားမှုချင်းလည်းမတူကြတာပေါ့ပြီးခဲ့တဲ့20လောက်တုန်းကကျွန်တော်တို့ဖွဲ့စည်းပေါင်း18ဖွဲ့နဲ့အဖွဲ့ငယ်ပေါင်းမြောင်များစွာနဲ့ပေါ့နော်ကျွန်တော်တို့ငင်းချမ်းရေးကြားယူနိုင်ခဲ့တယ်သို့တော့အဲ့ငင်းချမ်းရေးယူနိုင်ခဲ့တဲ့ချိန်တုန်းကကိုယ်လက်နဲ့ကိုယ်ဆက်ပြီးတော့မှဆွဲကင်ထားခွင့်ရခဲ့ကြသည်တယ်သို့တော့လည်းဘာဖြစ်ဖြစ်အချိန်မှာတနတ်တန်နေဆဲသွားတယ်ပေါ့ကျွန်တော်တို့နည်းမျိုးဖွံ့ဖြိုးတိုးတက်ရေးအများကြီးလုပ်နိုင်ခဲ့တယ်ဒါပေမဲ့အခုခေတ်သစ်ကိုပြန်ရောက်လာတဲ့အခါကျတော့ကျွန်တော်တို့ဖွဲ့စည်းပုံခြေကံဥပဒေတင်ရလက်နဲ့ကင်တက်ဖွဲ့ရေးအကောင်တော့တခုရဲသောအုပ်ချုပ်မှုအောင်မှာကိုယ်ကဲမှုအောင်မှာရှိရမယ်ဆိုပြီးတော့မှဒီဖွဲ့စည်းပုံခြေကံဥပဒေမှာပါတယ်အဲ့ဒီခါကျတော့ရွေးချယ်ရမယ့်လမ်းကြောင်းကသူတို့မှဒီလက်နဲ့တွေကိုပြန်ဖတ်ပြီးတော့မှရိုးရိုးအရသာပဲလုပ်မလားဒါမှမဟုတ်လို့ရှင်ထပ်မတော်ရေကိုယ်ကဲမှုအောင်ကိုဝင်ပြီးတော့မှအခုနေကြားဆောင်တက်တွေနေနဲ့ပဲနေမလားဆိုတဲ့အနေထားမှာတချို့ကြတော့လေနေကြားဆောင်တက်တွေနဲ့ကိုပဲမဝင်ချင်ဘူးဆိုတော့ကိုယ့်အကကိုယ့်ရဲ့ကိုယ်ကဲမှုအောင်မှာကိုတိကျလွတ်လပ်တဲ့တစ်ခွက်တစ်ခုနေနဲ့ယက်တည်ချင်ရတယ်ပေါ့နော်အဲ့လိုယက်တည်ချင်ရတဲ့အခါကျတော့ခြေကန်းဥပဒေရတဲ့ဒါကိုပေးနိုင်တဲ့အနေထားမျိုးမရှိဘူးဆိုတော့ကမ္ဘာပေါ်မှာလည်းဘယ်နိုင်ငံမှာမှတိကျဒီပြည်ငယ်တွေမှာအဖွဲ့အစည်းတွေမှာတိကျလက်နက်ကင်တစ်ခွက်တွေထားတဲ့အစဉ်အလာမျိုးလည်းမရှိပါဘူးဆိုတော့ဒီနေရာမှာလည်းပဲတိုင်းသားတွေဘက်ကလည်းပဲဘယ်လိုမြင်လာလဲဆိုတော့ဒီလက်နက်ကိုနှစ်ပေါင်းများစွာသူတို့ဆွဲကင်လာခဲ့ကြတယ်။ဒီလက်နက်ဆွဲကင်ထားမှလည်းပဲသူတို့ကိုယ်တို့လုံယုံနယ်လို့လက်ခံပြမျိုးလည်းရှိကောင်းလည်းရှိမယ်။နောက်တစ်ခုကဒီလက်နက်တွေရှိနေမှလည်းပဲဒီတော်စုဆိုရသူတို့ပေါ်မှာ view site လိမ့်မယ်ဆိုတဲ့အမြင်မျိုးလည်းရှိကောင်းလည်းရှိလိမ့်မယ်ပေါ့နော်။အကြောင်းမျိုးကြောင့်မလို့ပဲသူတို့ကဒီလက်နက်တွေကိုမစွန့်နိုင်ဘူး။ဒီတော်စုဆိုရရဲ့လက်အောက်မှာလည်းပဲတပ်မတော်ရဲ့ကိုယ်ကဲမှုအောက်မှာလည်းပဲသူကဝင်မိုးဘက်ကိုသူကခက်ခဲရှိရဲဆိုတဲ့အခါမှာဒါသူတို့တွေလည်းပဲဒီပြဿနာအစပေါ်လာပြီ။အဲဒီမှာလည်းပဲပြိပက္ခလေးတွေဖြစ်လာကြတယ်။နောက်တစ်ခုကတော့ဥမာဆိုကချင်ပြည်နယ်မှာစဉ်တော့ဖြစ်လာတဲ့မြေဆုံစင်နဲ့ပတ်သက်ပြီးတော့မှသူတို့အချင်းတိုင်းရင်းသားတွေအနေနဲ့လည်းပဲသူတို့ရဲ့ပြည်နယ်မှာဒီကိစ္စအကြောင်းမလို့များပေါ့နော်ဒီကျွန်တော်တို့သဘောပေါက်ရင်ချင်းထိခိုက်မှုတွေများအများကြီးဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေလည်းပဲရှိလာမယ်ဆိုတော့ဒါတွေကတူနဲ့တူပြပြလဲလဲဆွေးနွေးပြီးတော့မှဖြစ်ရှင်းနိုင်မယ်ဆိုရင်တော့ဒီပြဿနာတွေကဖြစ်လာကြမရှိဘူးပေါ့သို့တော်ညာလည်းပဲဟိုအချင်းတွေအကြောင်းမျိုးမျိုးကဖန်တီးလာတဲ့ခါကျတော့တောင်းတဲ့တယောက်ကဟိုလက်နဲ့ဆွဲကင်ပြီးတော့မှပြစ်ကြခတ်ကြတဲ့တိုက်ပွဲတွေပြန်ဖြစ်လာတဲ့အချင်းတွေမျိုးတွေပြန်ရောက်လာသို့တော်လည်းပဲကျွန်တော်တို့အစိုးရရဲ့မူဝါဒသဘောထားအနေနဲ့ကတော့ဖြစ်နိုင်သလောက်ပြစ်ခတ်ရစရည်ကိုလုပ်မယ်။လုပ်ပြီးတဲ့ခါကျတော့မှယာယီပြစ်ခတ်ရစရည်နေပြီးတော့မှပို့ပြီးတော့မှရေရှည်ခံခန့်နဲ့ကျွန်တော်ငင်းချမ်းရေးကိုတိဆောက်ယူမယ်။ဘာကြောင့်လဲဆိုတော့ဒီတိုင်းဆက်ပြီးတော့မှတိုက်ခိုက်နေကြမယ်ဆိုလို့ရှိရင်နောက်ဆုံးကျဘယ်သူပဲဒုက္ခရောက်မလဲဆိုတော့ပြည်သူလူထုပဲဒုက္ခရောက်။ဒီပြည်သူလူထုကနှစ်ပေါင်းများစွာလည်းဒုက္ခရောက်ခဲ့ပြီ။အခုနိုင်ငံတစ်ဆောက်တဲ့အချိန်မှလည်းဒီလိုဆက်ပြီးတော့မှဒုက္ခရောက်နေမယ်ဆက်ပြီးတော့မှတိုက်ခိုက်နေကြအောင်မယ်ဆိုလို့ရှိရင်နိုင်ငံတစ်ခုကျွန်တော်ဘယ်လိုလုပ်ပြောတည်ဆောက်နိုင်မလဲကျွန်တော်စာတင်ကြောင်းတွေဆောက်မယ့်နေရာမှာစီပေးကန်းတွေဆောက်မယ့်နေရာမှာကျွန်တော်စစ်သုံးစီတွေဆက်ပြီးတော့မှတက်နေမယ်ဆိုလို့ရှင်လေကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးအောင်မလုပ်လို့နိုင်မလဲဆိုတော့အခုကျွန်တော်တို့ဒီအစိုးရရဲ့မူဝါဒတော့ဗာလဲဆိုလို့ရှင်ငင်းညာကြီးနဲ့ဖွံ့ဖြိုးရေးပေါ့နော်ငင်းညာကြီးကိုကျွန်တော်တို့ကစည်ရင်းနီးလန်းနဲ့ဖျားပေးတည်ဆောက်တာမျိုးတဲ့ဖွံ့ဖြိုးရေးလုပ်ငန်းကိုလုပ်ပြီးတဲ့အခါကျတော့မှငင်းညာကြီးတည်ဆောက်တဲ့အကြောင်းကိုရွေးချယ်ဖို့အတွက်ပေါ့အမှားပြရနီလာစဉ်းစားထားတာရှိပါတယ်ဆိုလိုတဲ့တကွာဥပမာဖြင့်ဆိုလို့ရှိရင်အခုကျွန်တော်တို့ကရင်ပြည်နယ်ပေါ့ကရင်ပြည်နယ်မှာဆိုလို့ရှိရင် DKB ရင်အဖွဲ့တွေကနေပြီးတော့မှကျွန်တော်တို့ BGF အဖွဲ့တွေဖြစ်လာတယ်သူတို့မှနိုင်ငံရေးပါတီထောင်းတယ်ထောင်းမိမဲ့သူတို့ကဘာလိုအပ်လာလဲဆိုတော့သူတို့နေမြေမှာဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကအများကြီးလိုသေးတယ်လိုသေးတဲ့အတွက်ကြောင့်မလို့ဘာလိုလာလဲဆိုလို့ရှိရင်သူတို့ရဲ့ဒီနေမြေကန်ပြည်သူလူထုတွေသူတို့ရဲ့တပ်ဖွဲ့ဝင်မိသားစုတွေအတွက်ကိုအလုပ်ကံတွေဖန်တီးပေးပါသူတို့ဝင်ကိုရောက်လုပ်ပေးပါဆိုပြီးတော့မှကျွန်တော်တို့လူကြီးတွေနဲ့တွေ့ပြီးတော့မှသူတို့မြေတားရခန်တောင်းဆိုလာတာတွေရှိပါတယ်။အဲဒီခါကျတော့ကျွန်တော်တို့အဲ့ဒီကရင်ပြည်နယ်ဘက်မှာဆိုလို့ရှိရင်အခုဆက်ယုံအလုံယုံနေနောက်ပြီးတော့မှ rubber စိုက်ပျိုးရေးခြံနေဒါအပြင်ကိုပဲကျွန်တော်တို့နေဆက်ဒေသမှာပေါ့နော်။ကျွန်တော်တို့ငင်းငယ်ကြီးရှိပြီးမှလုံခြုံရေးရနိုင်တဲ့နေရာတိုင်းမှာသူစီဝါရေးဇုံနဲ့ဆက်မှုဇုံတွေကိုကျွန်တော်တို့တည်ထောင်ဖို့အတွက်ကိုစပြီးတော့မှကြိုးပမ်းနေပါတယ်။ဒီလိုနည်းလမ်းအဖြစ်ဒီမှာရှိနေတဲ့ဒေသခံတွေအကုန်လုံးအလုတ်ကိုင်းနေခွင်းလန်းနေရလာမယ်လူငင်းမှုစင်တဲ့နေတိုးတက်လာမယ်ဆိုလို့ရှိရင်သူတို့ကငင်းငယ်ကြီးကိုပို့ပြီးတော့မှလိုချင်လာမယ်ပြည်သူလူထုငင်းငယ်ကြီးလိုချင်လာပြီဆိုလို့ရှိရင်ဒီနဲ့ကိုင်းနေတိုင်းသားဖွဲ့စည်းရလဲပြည်သူလူထုရဲ့သားသမီးတွေပဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကငင်းငယ်ကြီးမရစရာဘာမှအကြောင်းမရှိတော့ဘူးပေါ့နော်အဲ့တော့ကရင်ပြည်နယ်မှာလိုပါပဲကျန်တဲ့ရှမ်းပြည်နယ်တို့ကချင်းပြည်နယ်တို့မှာလည်းခြေနေပေးရင်ပေးတယ်လို့ကျွန်တော်တို့ကဖွံ့ဖြိုးလာအောင်လို့ငင်းငယ်ကြီးကိုရရှိခံခံအောင်တိဆောက်ဖို့ပေါ့အခုဆိုလို့ရှိရင်ဘဝအဖွဲ့နဲ့ကျွန်တော်မိုင်းလာအဖွဲ့တွေပေါ့နော်ဒါတွေကျွန်တော်တို့ဖွံ့ဖြိုးရေးနဲ့ဒီငင်းငယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်သဘောတူပြီးတော့မှစလုပ်နေကြပါပြီ။အရေးကြီးတာတော့ဘာလဲဆိုတော့တယောက်နဲ့တယောက်ကကျွန်တော်ယုံကြည်မှုတည်ဆောက်နိုင်ဖို့ပေါ့။ယုံကြည်မှုတည်ဆောက်နိုင်ဖို့ကစီရင်နဲ့ဘယ်လိုမှတည်ဆောက်လို့မရနိုင်ဘူး။အတူတူတွဲပြီးတော့မှဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မှသာလျှင်ငင်းငယ်ရေးကို တည်ဆောက်နိုင်မယ်ယုံကြည်မှုကိုတည်ဆောက်နိုင်မယ်ဒီယုံကြည်မှုရှိမှလည်းဖြည့်ဆည်းညံ့မယ်အနေအထားမျိုးရှိတယ
်ကျွန်တော်တို့ပြောနေတယ်အစိုးရအဖွဲ့တော်မှာကွဲလွတ်မှုရှိတယ်ဆိုဟုတ်လား
ဘယ်အဖွဲ့စည်းမှဆိုတော့သဘောထားချင်းမတူညီတာတော့ရှိတာပေါ့နော်ဒီလိုအခုလိုပြည်ပြင်ပြောင်းလဲမှုလုပ်ကြတဲ့အချိန်ထဲမှာပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတဲ့ခါကျတော့မြင်မြန်သွားခြင်းနဲ့လူရှိတယ်ဖြည်းဖြည်းမှပဲသွားခြင်းနဲ့လူရှိတယ်ဒါမျိုးတွေလည်းရှိနိုင်တာပေါ့ဆိုတော့လုံးဝဥတုံကြီးကျွန်တော်မြင်တဲ့လောက်ကတော့သဘောထားကွဲလွတ်ပြီးတော့မှဟိုသူဖြူရင်ကိုမဲမယ်ဆိုတာမျိုးတော့ကျွန်တော်တို့တော့မမြင်မိပါဘူးသို့တော်ညာလည်းပဲဝင်းကြီးဌာနတစ်ခုနဲ့တစ်ခုမှလည်းပဲသူ့ရဲ့အမြင်နဲ့သူ့လမ်းကြောင်းနဲ့သူ့အကျိုးစီးပွားနဲ့ဟိုဘက်ကအမြင်နဲ့ဟိုလမ်းကြောင်းနဲ့ဟိုအကျိုးစီးပွားနဲ့လည်းမတူတာမျိုးလည်းရှိကောင်းလည်းရှိနိုင်တာပေါ့သာသဖြင့်ပေါ့နော်ဒါတွေကတော့ရှိနိုင်ပါလေ
သမရာကြီးဦးသိန်းစိန်ရဲ့အကြံပေးပုဂ္ဂိုလ်ဦးကိုကိုလှိုင်ရဲ့ဖြည့်ကြားချက်တွေနဲ့ပတ်သက်ပြီးတစ်ဆက်တည်းမှာပဲအန်နရီကောင်းဆောင်ဆရာဦးဝင်းတင်ရဲ့သုံးသပ်ချက်ကိုပြင်ပြမှာဖြစ်ပါတယ
်ဒီလူတွေနဲ့ဟာကျွန်တော်နဲ့ကိုယ်လည်းနေတဲ့အချက်ဟောချနိုင်မဲ့အချက်ကပါလို့ဆိုတော့ဒီအခြေခံဥပဒေပဲဗျာဒီတမိုစီပြောင်းလဲအတွက်သော၎င်းဟလားတိုင်သားဖွဲ့စည်းများနဲ့ပြဿနာပြင်းကြီးနဲ့ပတ်သက်လို့ဆိုတော့ဒီအခြေခံဥပဒေဆိုတာကြီးကတော်လည်းကြီးခံနေတာဗျာအခုဒီကိုယ်လည်းပြောတဲ့အထက်မှာဒီအခြေခံဥပဒေဆိုတာပြင်လို့ရတာပေါ့ဆိုတဲ့အတွက်ဒီလိုဝတ္တတာပြောတာနေတော့ကျွန်တော်ကသဘောမကျနိုင်ဘူးဗျာပြင်လို့ရတယ်ဆိုတာလူတိုင်းကြည့်တာပေါ့ဒါကြီးဆုတ်ပြဲပြစ်လို့တော့ရတယ်ဗျာဒါတော့သူပြောမှရမို့သူတို့ပြောနေတာကအခုသူတို့ပြောနေတဲ့ဟာဒီလွတ်တော်တို့ဟလားသူတို့တွေဟူအခြားသောနိုင်ငံကြီးအဖွဲ့အစည်းများကိုဖိတ်ခေါ်ပြီးတော့လွတ်တော်တွေကိုတွေးနေဗျာဟလားဝင်တဲ့လူတွေကဝင်နေသူတို့ NLD ဆိုရင်ဒီအခြေခံဥပဒေကြောင့်လက်မခံနိုင်ဘူးဆိုပြီးတော့သူတို့လွတ်တော်တွေဝင်မှုငင်းနေတယ်ပေါ့ဗျာအဲ့တော့ဒီအခြေခံဥပဒေကိုဘယ်လိုပြင်နိုင်မှာလဲဘယ်လိုပြင်လို့ရမှာလဲဆိုတဲ့ဟာကဒါအသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်လွတ်တော်တွေမှာပြင်လို့ရတယ်ဆိုလို့ရှိရင်လေလွတ်တော်တွေပြင်လို့ရအောင်ဒီလိုမရအောင်လုပ်ထားတဲ့ဒီကနေရရှိနေတယ်အဲ့ဒီဒီကနေကိုတော်တော်လေးကိုရောက်တဲ့အဖွဲ့အစည်းတွေအနေနဲ့လည်းဒီဥပဒေတွေကိုပြင်ဆင်ရေးအတွက်အဲ့ဒါဘယ်လိုစီရင်နိုင်မလဲဘယ်လိုလုပ်ရနိုင်မလဲအဲ့ဒါဘယ်လိုပြောဆိုနိုင်မလဲဆိုတာတွေကိုတော့ကျွန်တော်ထင်နေရှိရှိလေးလေးသူတို့ကလည်းပြောပြဖို့လူတယ်ဗျကျွန်တော်လည်းဒီနေရာတွေကိုကြားဖို့လူတယ်လို့ထင်တာပဲဗျနော်ဒါတခုပေါ့ဗျနောက်တစ်ခုဒီနေရာတွေနဲ့ပတ်သက်ပြီးလို့ဘုပြောတာလည်းချက်ဒီမှာဒီနေရာတွေတော့ဆက်လုပ်သွားမယ်ဆိုတဲ့သဘောပဲပြောနေတယ်လို့ပဲကျွန်တော်ကနားလေတယ်ဗျာနောက်တစ်ခုကနိုင်ငံချင်းသားတွေနဲ့ပတ်သက်လို့ APP စီးရင်းနဲ့သူတို့နဲ့ကွယ်လင်းနေရဆိုတော့ပြောတဲ့စကားမျိုးတွေကဒါတွေကတော့ပြောမြဲပုံတရာမှာပဲဟာလားဒါအရင်ကြည့်ပါဦးကွယ်လင်းထိုင်တာပေါ့ဗျာဒီစီးရင်းဆိုတာတော့ဗလာစီးရင်းဆိုတာနေ့စဉ်လည်းပြောင်းနိုင်နေမကြလားနားလည်းပြောင်းနိုင်နေပေါ့ဆိုတော့လူတွေကိုမြန်မြန်စွန့်နိုင်တဲ့အနေသားမရှိဘူးဆိုတော့သဘောမျိုးပဲအဓိကဆောင်ပြီးပြောတာတော့ကျွန်တော်ကသိပြီးတော့မကြိုက်လာဘူးအဲ့ဒီသဘောကဒီနိုင်ငံတော်အစိုးရကောင်းနေမှာချိနေတယ်သဘောထားဆိုရင်လည်းတော့ဆိုးရတဲ့ဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်ဆိုတော့ကျွန်တော်တောင်းဆိုနေတာကဒီနိုင်ငံချင်းသားများကိုအားလုံးနဲ့ချွေးရမရှိလှုပ်ဖို့တောင်းဆိုတာပဲဗျာ။နော်။အားလုံးနဲ့ချွေးရမရှိတောင်းဆိုကြပဲ။အလားတူပဲဒီမှာဆိုတော့ဦးလူဆိုရလက်တဲ့တုန်းကလည်းအားလုံးနဲ့ချွေးရမရှိလှုပ်ခဲ့ပြီးခဲ့ဘူးတဲ့အစင်လာရှိခဲ့ဘူးတဲ့။ဒါဦးနေဝင်းလက်ထက်မှာလည်းအားလုံးနဲ့ချွေးရမရှိလှုပ်ပြီးခဲ့ဘူးတဲ့အစင်လာရှိတယ်။အဲ့ဒီလိုအနေအထားမျိုးမှာကျွန်တော်တို့ဒီမှာအခုဒီဥသိစိန်ဆိုရလက်တမှာအလုံးနဲ့ချင်းချင်းမရှိဒါကလွတ်ပြီးရေးဆိုတဲ့ကိစ္စရှင်းတော်နေရမယ်တန်ညိုသူစကားလေးမှာရောဟိုတနေ့ကဒီတော်တော်နိုင်ကကြီးသူဖြေအောင်ပြပြောသွားတဲ့စကားတွေပြောမှာကျွန်တော်ကြားတဲ့အခါကျတော့သူတို့အတော်ကိုစိတ်မကောင်းဖြစ်မိတယ်ဗျဒီတိုင်းသာဖြစ်ရင်တော့နိုင်ငံချင်းသားများလူကြီးဟာဝေးနေဦးမဲ့သဘောပဲလို့ဖြစ်ပါတယ်နောက်တော့ပိုးဆိုးတာပါဖြစ်လဲဆိုတော့ဥက္ကမဆိုမိတဲ့အဖြစ်မှာပါတယ်လေဝေးထောင်တွေကိုရောက်နေရဲ့နော်ဒီနိုင်ငံကြီးကျင်းသားတွေရဲ့ပြဿနာတွေကိုဖြေရှင်းပြီးဘူးဗျာမပြောဘူးလားဆိုတဲ့ခါကျတော့အဲ့ဒီကိစ္စမျိုးကြတော့လေအခုဒီလည်းမပြောဘူးဗျာပြောဖို့လည်းအစီအစဉ်လည်းမရှိဘူးဆိုတဲ့ပြောဖို့လည်းအကြောင်းမရှိဘူးဆိုတဲ့သဘောမျိုးပြောတဲ့ခါကျတော့အတော်ကိုစိတ်ပြည့်စရာကောင်းတယ်လို့ကျွန်တော်ကထင်ပါတယ်နောက်ဆုံးတစ်ခုကတော့အစိုးရဖွဲ့ထဲမှာသဘောထားကွဲလွဲမှုတွေရှိတယ်ဆိုတာကိုဝန်ခံသွားတာပဲဖြစ်ပါတယ်ကျွာမြန်မြန်လုပ်ချင်တယ်ကျွာနင်းနေလုပ်ချင်တယ်စသည်ပေါ့ရဒါကျွန်တော်ဒါတိုင်းပြည်ကနေပြည်ပြင်ပြတ်တဲ့အနေထားပဲဒီကိုယ်လက်မှုတွေရှိနေတယ်ဆိုတာကိုယ်ပြတာတိမာတာဆိုရင်အစိုးရလုပ်ငန်းကြီးအဲ့ဒါဆောင်ရွက်ချက်တရားဘယ်လိုဖြစ်လာနိုင်လဲဆိုတာကျွန်တော်တက်လို့ချက်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ညီညွတ်တော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအထွေထွေအတွင်းမှုဇေယနိုင်ဟန်သားရဲ့သုံးသပ်ချက်ကိုလည်းဆက်လက်နှာစင်ပါခင်ဗျာ
ပထမဆုံးဘူဂျုံအောင်ဆန်းနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်ကဟိုပြိမှတ်ပြီးတယ်လေးစားတယ်ဆိုတဲ့သဘောမျိုးပေါ့နော်ဖြစ်မှန်တဲ့ဘူဂျုံအောင်ဆန်းရဲ့ခေါင်းဆောင်မှုကိုသိခြင်းရင်ဘူဂျုံအောင်ဆန်းချမှတ်သွားခဲ့တဲ့လမ်းစဉ်တိုင်းအကောင့်တွေပေါ်စီခြင်းနဲ့ ဘူဂျောအောင်ဆန်းကတော့တပ်တွေကတပ်တွေလိုနေရမယ်ဒီမိုကရေစီအခွင့်အရေးလူမှုအခွင့်အရေးကိုလေးစားရမယ်ဆိုတဲ့ဟာတစ်ပိုင်းနောက်ပြီးတော့တိုင်းသားကြီးလေးညီမှုအပိုင်းမှာပင်လုံးသဘောတူညီချက်ကိုဘူဂျောအောင်ဆန်းကရေးဆွဲချမှတ်ထားကြတာဖြစ်တယ်ဘူဂျောအောင်ဆန်းကိုလေးစားမယ်ဆိုရင်အဲ့ဒီမျိုးပြန်လဲအောင်တဲ့ပေါ်သေးခြင်းနဲ့နောက်ပြီးတော့ဒေါန်ဆန်းစုကြည်ကနေ့ဒေါန်ဆန်းစုကြည်ကိုတစ်ခါကတွေ့ချိန်ပြီးတော့မှသိနိုင်နေတယ်ဆိုတဲ့အမှားကျွန်တော်လည်းဒါအစိဘက်ကြီးလည်းမြင်တော့မဟုတ်ဘူးဒါပေမဲ့အကောင့်ဘက်ကြီးကလည်းကျွန်တော်ကမယုံကြည်ရသေးဘူးဘာကြောင့်လဲဆိုတော့သူတို့ကလူသိရတယ်အများကြီးသုံးနေတယ်သူတို့အပေါ်မှာနိုင်ငံတကာကနိုင်ငံရေးရလည်းပိတ်ဆို့ထားမှုတွေရှိတယ်ဟိုစီးပွားရေးရလည်းပိတ်ဆို့ထားမှုတွေအများကြီးရှိတယ်အဲ့ဒါကိုလမ်းပြင်းလာအောင်တစ်ခါကတော့ဆန်းစုကြည်ကိုအယောင်ပြကိုယ်ကြည့်နိုင်တယ်တိုင်တယ်ဒီပေါ်ဦးလောက်ဆောင်တယ်ဆိုတဲ့သဘောမျိုးပေါ့နော်နောက်တော့ဆန်းစစ်ကြည့်နောက်မှာကြည်သူလူတွေအများကြီးရှိတယ်ကြည်သူလူတွေတွေလည်းမကြည်နှက်မှုတွေအများကြီးရှိတယ်အဲ့လားလူလူအုံကြောအမှုကိုဖြစ်လာအောင်တော့ဆန်းစစ်ကြည့်ကိုတလို့ဒီတဲ့လောက်ဆောင်နေတာလားဒါလည်းစဉ်းစားကြဖြစ်တယ်နောက်တစ်ဖက်ကကျွန်တော်မြင်တာကသူတို့ထဲမှာဒီမိုကရေစီဘက်ကအတိုက်ခံလုပ်နေတာနဲ့တိုင်းသားဘက်ကအတိုက်ခံလုပ်နေတာဖြစ်တဲ့ဟာသူတို့မှာအတိအကျအဖြစ်ပေါ့လေရန်သူဆိုတာနှစ်ဖက်ရှိနေတယ်သူတို့ကတစ်ဖက်ဖက်ကိုဖြည့်ဖြည့်ဆိုရင်ကျန်တဲ့တစ်ဖက်ကိုသူကထိမ့်တဲ့သဘောမျိုးဖြစ်နေတယ်အခုကတိုင်းသားတွေပေါ်မှာဥမာတခင်တွေကျန်းတွေကရင်တွေကိုဖြည့်ပြီးတော့တိုက်နေတဲ့အခါမှာဒီမိုကရေစီအစုကိုကျန်ထိမ့်လာတဲ့သဘောများကျွန်တော်မြင်နေတယ်ဒီတောင်းဆန်းစုကြည်လည်းပြောနေတယ်ဒီနေ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အားစုတွေဝကြားမှာပေါ့နော်အပြစ်ခရဆက်ကြီးလုပ်ပြီးတော့မှငင်းချိုင်းကြီးဆွေးနွေးကြဖို့လုပ်သိကျင်တယ်ဆိုတဲ့ဥစ္စာမျိုးပေါ့လေတောင်းဆန်းစုကြည်ကအိတ်ခုပေးစာနဲ့ပန်ကြားလာတာရှိတယ်အဲ့ဒီပုံမှာကျွန်တော်တို့တိုင်းသားများစပေါင်းစုပေါ့နော် UNFCA လည်းအဲ့ဒါကိုကျွန်တော်တို့ထောက်ခံပြီးတော့ကြိုးစားထားတာရှိတယ်ဒီတော့သူ့ဆွေးရမယ်ဆွေးနွေးလိုက်ရင်ဒါပြည်ပြီးတော့ပြည်လည်နိုင်မယ်ကျွန်တော်တို့လည်းနိုင်ငံရေးရသိစဉ်ဆွေးနွေးနိုင်ဖို့ကိုအများရန်ကြိုးစားနေပါတယ်အများရန်တောင်းဆိုနေပါတယ်ခင်ဗျအဲ့နိုင်ငံရေးကျင်းသားတွေကိုလည်းဒီရသို့ကျင်းသားတွေထက်ကိုပုံမှန်ကြီးကြီးတွေတက်ပြီးတော့မှ260 280 100ကျော်ဒါတွေကိုချမှတ်ထားတဲ့ဟာတွေကလည်းကြီးလို့မကောင်းပါဘူးစေတနာရှိမယ်ဆိုရင်ပေါ့လေနိုင်ငံရေးရကြီးလဲရကြီးလဲကြောင်းနီးလန်းရှာမယ်ဆိုရင်သူတို့ကပါဆွတ်ပြီးတော့မှသူတို့နဲ့ဆွေးနွေးဖို့တင့်တယ်နောက်ဥက္ကဋ္ဌလိုင်းပြောသွားတဲ့အထက်မှာအဲ့ဒီနိုင်ငံရေးတင်သားဆိုတဲ့ရှင်ရက်နဲ့မှာတချို့ဟာကရသူမှုနဲ့ဒီဖောက်ကွဲမှုနဲ့ဆိုပြီးတော့ပြောသွားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နည်းနည်းပြောချင်တယ်ခဗျ။ဥပမာကျွန်တော်တို့မွန်ထဲမှာနိုင်ငံရေးအကျဉ်းသားနှုတ်ဦးပေါ့နော်။အဲ့ဒါနိုင်ရခနဲ့နိုင်မျိုးတွေအဲ့ဒီနှုတ်ဦးကိုခန္ဓာကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့အိမ်တစ်ခုကိုခေါ်သွားပြီးတော့မှအဲ့ဒီမှာထားပြီးတော့မှရဲတွေကဖမ်းယူတဲ့သဘောမျိုးပေါ့နော်။အကွက်စင်ပြီးတော့မှဖမ်းတဲ့ပုံစံမျိုးတွေကျွန်တော်တို့တွေ့ရတယ်ဗျ။အဲ့တာမန်အားဖြင့်ရှိမယ်ဆိုရင်ဒီလူတွေကဒါဖောက်ခွဲရေးတို့ဒါရသူမှုကြီးကြီးနဲ့ပေါ့ဗျာအလိုဖန်ခံထားတယ်ဒါပေမဲ့တကယ်အနေထားကိုကျွန်တော်တို့သိပါတယ်ဆက်ဆံရအဲ့ဒီပုံကူကိုယ်တိုင်လည်းအဲ့ဒီတရားရှိမှလာမရှိရပါဘူးအခြေအနေကတချို့ပုံကူတွေကိုရသူမှုအဖြစ်ထက်မှဝင်သွားအောင်ယူပြီးတော့မှအကွက်တွင်းပြီးတော့မှထောင်ဖန်းတဲ့သဘောမျိုးတွေလည်းရှိပါတယ်တကယ်တမ်းစီစစ်လိလာမယ်ဆိုတော့ဒါနိုင်ငံရေးကျင်းသားပါပဲလို့ပြောချင်တယ်ခင်ဗျာ
ဆရာနိုင်ဟန်သားရဲ့ရှုမြင်သုံးသပ်ချက်ဖြစ်ပါတယ်ဒီပတ်အစီအစဉ်အတွက်နယူးယောက်မြို့ကိုရောက်ရှိစဉ် RFA ကိုတီးတန့်တွေ့ဆုံမေးမြန်းခွင့်ပြုခဲ့တဲ့သမရာကြီးဦးသိန်းစိန်ရဲ့နိုင်ငံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆရာဦးကိုကိုလိုင်း NLD ကောင်းဆောင်ဆရာဦးဝင်းတင်နဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council အထွေထွေအတွင်းမှဆရာနိုင်ဟန်သာတို့ကို RFA ကကျေးဇူးအထူးတင်ရှိကြောင်းပြောကြားခွင့်ပြုပါခင်ဗျာ။ဒေါ်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။